ချစ်ခိုင်ပြည်နယ်မောင်နှုံမြို့နယ်မှာလှုံခဲ့တဲ့နှစ်နှစ်သုံးက ARSA အစွန်ရောက်လက်နက်ကင်တွေရဲ့တပ်ဖြတ်မှုကြောင့်တိတ်ဆုံးခဲ့ကြရတဲ့ဟိနူဘာသာဝင်တွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့နဲ့မတရားသဖြင့်အသက်ခံရတာတွေကိုနိုင်ငံတကာဘက်ကအသိအမှတ်ပြုပေးဖို့ဟိနူဘာသာဝင်တွေဘက်ကတောင်းဆိုလိုက်ပါတယ်။ရန်ကုန်မြို့မှာကျင်းပတဲ့ရခိုင်ပြည်နယ်အတွင်းဟိနူဘာသာဝင်တွေတပ်ဖြတ်ခံခဲ့ရတဲ့နှစ်နှစ်ပြည့်အခမ်းအနားမှာအဲ့ဒီလိုတောင်းဆိုလိုက်တာပါ။ဒီအကြောင်းကိုတော့အခမ်းအနားကိုကိုယ်တိုင်တော့ရောက်တည်င်းယူခဲ့တဲ့ VOA သတင်းထောက်မမေခါကအခုလိုတည်င်းပေးပို့ထားပါတယ်။
2019ခုနှစ်ဩဂုတ်လ25ရက်နေ့ကစလို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသတွေကနေဆက်ရေကင်းစခန်းတွေနဲ့လုံခြုံရေးအခြေစိုက်စခန်း30ကို ARSA အကြမ်းဖက်အဖွဲ့ကလူအင်အားသုံးပြီးတပြိုင်တည်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားချိန်မှာအာစာအကြမ်းဖက်အဖွဲ့ကမောင်နှောမြို့နယ်မြောက်ပိုင်းရဲဘော်ကြားကျေးရွာအနီးမှာဟိန္ဒူဘာသာဝင်အယောက်100ကျော်ကိုတပ်ဖြတ်ခဲ့ပါတယ်။ဒီလိုတပ်ဖြတ်ခံခဲ့ရမှုကြောင့်တိတ်ဆုံးသူတွေအတွက်ရည်စူးပြီးဒီကနေ့ရန်ကုန်မြို့မှာစူတောင်းပွဲအခမ်းအနားကျင်းပတာပါဒီလိုကျင်းပရတာကစိတ်ပိုင်းရုပ်ပိုင်းဆိုင်ရာထိခိုက်ခဲ့သူတွေအတွက်တရားမျှတမှုရဖို့နဲ့အကြမ်းဖက်တပ်ဖြတ်ခံခဲ့ရလို့တိတ်ဆုံးခဲ့တဲ့ဟိန္ဒူဘာသာဝင်တွေသူတို့မိသားစုဝင်တွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့နဲ့မတရားသဖြင့်အသက်ခံခဲ့ရတာတွေကိုနိုင်ငံတကာဘက်ကအတိအမှတ်ပြုပေးဖို့တောင်းဆိုခဲ့ကြပါတယ်မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဥက္ကဋ္ဌဦးနန္ဒာကတော့အသားအရောင်လူမျိုးမခွဲကြပဲမတရားသဖြင့်အသက်ခံခဲ့ရတာတွေကိုနိုင်ငံတကာဘက်ကအတိအမှတ်ပြုပြီးတရားမျှတမှုကိုရှာပေးဖို့တောင်းဆိုသွားပါတယ
်ဟိန္ဒူဆိုရင်အလုံးနဲ့ငြိမ်ငြိမ်ချမ်းသာတဲ့နေတဲ့လူမျိုးပါအဲ့ဒါလေးပဲပြောညင်ပါတယ်နော်အလုံးဖြစ်တဲ့ကိစ္စကိုတခြားကိစ္စတွေကြီးညာတယ်တွေးရတယ်ဖတ်ရတယ်ဒီကိစ္စတစ်ခုမှနိုင်ငံသားခင်ဗျားတို့နိုင်ငံသားဒရင်တောက်လည်းမပြောနိုင်ငံကအဆွေရလည်းဘာတစ်ခုမှမကြီးညာဘူးအဲ့ရတဲ့ကတော့ကျွန်တော်ဟိန္ဒူကိုစားစိတ်မကောင်
းရခိုင်ဒေသမှာဩဂုတ်လ25ရက်နေ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်အကြမ်းဖက်သမားတွေရဲ့ဖမ်းဆီးတပ်ဖြတ်ခံခဲ့ရပြီးကြန့်ရှိရဲ့မိသားစုဝင်အချို့ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဖမ်းဆီးခေါ်ဆောင်သွားကာအတင်းအကျပ်အစ္စလမ်ဘာသာတွင်းကိုတွတ်တွင်းတာတွေလုပ်ခဲ့တယ်လို့ဖမ်းဆီးခံအမျိုးသမီးတွေကပြောပါတယ်ဒါ့အပြင်ပြစ်ခတ်တပ်ဖြတ်မှုတွေမှာအားနွယ်တဲ့အမျိုးသမီးတွေပါတပ်ဖြတ်ခံခဲ့ရတာတွေလူမမဲကလေးတွေပါအသက်ခံခဲ့ရတာတွေရှိတယ်လို့သူတို့ကဆိုပါတယ်ဒီလိုတပ်ဖြတ်ခံခဲ့ရပေမဲ့နိုင်ငံတကာဘက်ကလစ်လူရှုမျက်ကွယ်ပြုထားတယ်လို့ဟိန္ဒူလူမှုကူညီရေးအဖွဲ့ဦးဆောင်ကော်မတီဝင်ရာဂူနီမြင့်ကပြောဆိုလိုက်ပါတယ
်အဲ့တော့လူသားချင်းစာနာထောက်ထားတယ်ဆိုတာကျွန်တော်တို့ဟိန္ဒူတွေမပါဘူးလားဆိုပြီးမေးရမလို့လူစိတ်မကောင်းကြဘူးလို့ဖြစ်နေတယ်တလမစဖြစ်ပြီးတလမတိုင်ခင်တည်းကကျွန်တော်တို့ကတောက်လျှောက်တာကိုသိအောင်တကဘာလုံးကမီဒီယာတွေအကုန်လုံးကျွန်တော်တို့ပြောတယ်ဒါပေမဲ့ကျွန်တော်တို့အခုဖြစ်ကတောက်လျှောက်ပြုလာခဲ့ကြတယ်ပြူလာတာမှာဒီ6လလောက်ကြာပြီးတော့ဒီ Amnesty International AI ကနေပြီးဒီကိစ္စဟုတ်ပါတယ်လို့ထုတ်ပြန်မှသာလေတချို့မီဒီယာတွေကဒါကြီးကိုထုတ်ပြန်ကြတယ်ထုတ်ပြန်လို့ဆိုတာထုတ်တင်ထုတ်ပြန်ရုံလေးပဲကျွန်တော်တို့တွေကစာနာတာလူသားချင်းစာနာတာထောက်ထားတာငဲ့ညာတာတနာတာဂိူးနာတက်တာဆိုတဲ့ဟာဘာတစ်ခုမှမတွေ့ရဘူးဘာမှကျွန်တော်တို့ကြည့်ရှုကျွန်တော်တို့ဟိန္ဒူဒုက္ခသည်တွေကိုကြည့်ရှုလာကူညီလာဘာညာဆိုတာလည်းဘာမှမရှိတော့ပါပဲ
လက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံတွင်မှာဟိန္ဒူဘာသာဝင်အယောက်400နီးပါးရှိနေပြီးမြန်မာနိုင်ငံကိုပြန်လာဖို့စောင့်ဆိုင်းနေတာတစ်နှစ်နီးပါးရှိနေပေမဲ့အခုချိန်ထိပြန်လာခွင့်မရသေးဘူးလို့သူကဆိုပါတယ်။သူတို့ပြန်လာဖို့အခက်အခဲရှိနေတာနဲ့ပတ်သက်လို့ဟိန္ဒူလူမှုကူညီရေးအဖွဲ့ဦးဆောင်ကော်မတီဝင်ရာဂူနေမြင့်ကအခုလိုဆက်ပြောသွားပါတယ်
။ဒုက္ခသည်တွေရတယ်လာချင်းနေတာကနှစ်နဲ့ချိန်နေပြီ။တနေ့ကြုံနေပြီအထုပ်ဖို့ပြင်ပြီးစောင့်နေတာ။ဒီဘက်ကမြန်မာနိုင်ငံအစိုးရကလည်းသူတို့လာရင်သူတို့အတွက်ဆိုလို့ဘယ်နေရာပါဆိုအကုန်ဆောက်ပြီးတော့အစင်တရေကြီးလုပ်ပြီးဆောက်ထားပြီးပါပြီ။ထောက်လျှောက်အဲ့လောက်ဖြစ်နေတယ်။အဲ့တော့ဒါမှမဟုတ်အဲ့လောက်ပြောနေကြတဲ့ကအခုသူတို့လာလို့မရသေးဘူးဆိုတော့အဓိကကတော့ဘင်္ဂလားဒေ့ရှ်ဘက်ကအစိုးရနဲ့ပတ်သက်သွားပြီ။ဘင်္ဂလားဒေ့ရှ်အစိုးရကယနေ့ချိန်ထိသူတို့ရှီကိုလာပြီးတော့အဲ့မှာရှိတဲ့ Travel RC တို့ကတော့အဖွဲ့တရားယနေ့ချိန်ထိလာပြီးကိုတို့ဟိန္ဒူကမ်တွေကိုလာပြီးတော့ဟိုပြန်မာလာဆိုနေဖို့နေတာစရင်လာကောက်တာပါညာဘာတစ်ခုမှမရှိဘူး။အဲ့တော့အခုချိန်ထိသူလာကမရသေးတာပေါ့နော်။
2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မှာတကြော့ပြန်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကခန့်မှန်းပြောဆိုနေတာတွေရှိပါတယ်။မြန်မာအစိုးရကတော့တစ်ဖက်နိုင်ငံကိုထွက်ပြေးသွားသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုအတိအမှတ်မပြုပေမဲ့ဒီလူတွေနေရပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်နေတယ်လို့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေတာတွေရှိပါတယ်ရှင်။